ရခိုင်ပြည်နယ်မြောက်ပိုင်းကဝင်ကြော်နေထိုင်ခဲ့တဲ့ကျင်းရွာတွေကိုမြမအာဏာမဏိကမြေထိုးဆက်တွေနဲ့အပိတန်ရှင်းလင်းထိရှောက်ဖြစ်ခဲ့တာကိုဂျူတပ်ပုံတွေကတွေ့ခဲ့ရကြောင်းနိုင်ငံတကာလူ့ကွင်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်
။ What we're seeing in this areaisn't just the knocking down of dilapidated structures.
ဒီလိုတစ်စီးနေတဲ့စာဝေးကိုဖြိုချအောင်တက်တယ်မဟုတ်ဘဲတချင်းကရှိခဲ့တဲ့ကျေးရွာတွေကိုအပိတန်ရှင်းလင်းဖျက်ဆီးခဲ့တာတွေ့ရပြီးတင်းရှားတဲ့အမတ်သားတစ်ပင်ဆိုက်ကင်းကျိုးခဲ့ဆိုလို့ဘာတစ်ခုမှမတွေ့ရတော့တဲ့အကြောင်းအိရှာလူဖွဲ့ရဲ့အာရှရေးရာသုတေသီရစ်ချက်ဒူရကတွေ့ရှိချက်တွေကိုဒီကနေ့ထုတ်ပြန်ချိန်မှာပြောဆိုသွားတာပါ။ရသမှုကင်းနဲ့ဖြစ်ပေါ်ခဲ့တာနေရာတွေဖြစ်ကိုယ်တော်မကရဲ့အချက်နဲ့ရှာဖွေဖွဲ့ကစစ်ဆေးခွင့်ရမယ့်အချိန်ထိရှင်းလင်းဖယ်ရှားတဲ့လုပ်ငန်းစဉ်တွေကိုချက်ချင်းရပ်ဆိုင်ထားဖို့ကိုယ်တော်မကလုံခြုံရေးကောင်စီအေဂျင်စီတွေနဲ့အလှူရှင်တွေကတောင်းဆိုကြဖို့လည်းတိုက်တွန်းထားပါတယ်။ဒီရက်နေ့ဟောကူလာနောက်မင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကိစ္စကတွေကိုစီးနင်းတက်ခဲ့တဲ့ CRS စင်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုင်းလံရှင်းလင်းရမှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကိုယ်တော်မကပါဝင်နိုင်ငံတကာတိုင်းဝန်နဲ့လူ့ခွင့်ရေးဖွဲ့တွေကဆွဆွဲထားကြတာပါ။ဒါမှမဟုတ်မြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေလို့လူ့ခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးချိုးဖောက်သူတချို့ကိုလည်းအပြစ်ပေးအရေးယူထားတာရှိပါရဲ့။ရခိုင်ပြည်နယ်မြောက်ပိုင်းကတချို့ပြန်ပြုခတ်တဲ့ကြောင်းအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့အဆောက်အဦတွေကိုရှင်းလင်းမှုတွေကိုတော့ပြီးခဲ့တဲ့နိုဝင်ဘာလမှာစတင်ခဲ့ပြီးတစ်လလောက်ရန်နာထားပြီးဒီနေ့ဒီစီဇန်နဝါရီလမှာပြန်လည်စတင်ခဲ့တာဖြစ်ကြောင်းလည်းအချက်အလက်ကပြောဆိုခဲ့ပါတယ်။နိုဝင်ဘာ17ရက်နေ့ကနေဒီလဖေဖော်ဝါရီလ19ရက်နေ့ထိမှတ်တမ်းတင်ရယူထားတဲ့ဂျူရုတပ်ပုံတွေကအနည်းဆုံးကြီးရော်ရင်နဲ့စခင်ပေါင်း55ခုကိုလုံးဝဖျက်ဆီးဖြစ်ခဲ့ကြောင်းလည်းပြောဆိုထားတာပါ။ရာဇဝမှုကင်းဖြစ်ရာအထောက်အထားတွေကိုတမင်တက်တက်ဖြစ်စည်းတာတရားရေးဆိုင်ရာလုပ်ငန်းတွေကိုဟန်တားရရောက်ကြောင်းလည်းအချက်အလက်ရဲ့အဆက်အသွယ်ညွှန်ကြားမှု Brad Adams ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။